20ခုနှစ်မှာဖြစ်ခဲ့တဲ့ကိုဗစ်ကပ်ရောဂါနဲ့2021အာနာသိမ့်မှုနောက်ပိုင်းမှာမြန်မာပြည်ကလူငယ်အများစုဟာအနာဂတ်ပျောက်လမ်းပျောက်သွားကြရပါတယ်။ဘွဲ့ရပညာတတ်လေးတွေအဖြစ်နဲ့မိသားစုနဲ့ကိုယ်ပတ်ဝန်းကျင်ကိုယ်အတိုင်းဝိုင်းကိုဥဆောင်ရမယ့်သူငယ်တွေဟာကာယလှုပ်အားနဲ့အသက်ရှင်ရပ်တည်နိုင်ဖို့ကိုတောင်ခက်ခက်ခဲခဲရုန်းကန်ရတဲ့အခြေအနေတွေစီရောက်ကုန်ကြသူတွေအများအပြားရှိပါတယ်။တချို့လူငယ်တွေကတော့မြမပြည်ရင်းမှာဘာဆက်လို့ရမှန်းမသိဖြစ်နေတဲ့အခြေအနေကိုရနိုင်တဲ့နီးနဲ့ဖောက်ထွက်ပြီးပြည်ပမှာပညာသင်ခွင့်ရအောင်ခက်ခက်ခဲခဲစူးစမ်းခဲ့ကြပါတယ်။အဲ့ဒီထဲမှာမန်လေးတက္ကသိုလ်မှာဥပဒေပညာသင်ယူခဲ့တဲ့မတ်မေသူထက်လည်းပါဝင်ပါတယ
်။မြမရဲ့ရွေးချယ်ကကိုယ်နိုင်ငံမှာပဲဥပဒေပညာကိုသင်ပြီးတော့ဒီဥပဒေကိုဖွဲ့စည်းတဲ့နေရာမှာဒါမှမဟုတ်လို့ရှိရင်လည်း practice လုပ်တဲ့နေရာမှာပေါ့နော်ပါဝင်ပြီးတော့တထောင်တနေရာကနေပြီးတော့စ조사ပြီးတော့ကိုယ်နိုင်ငံဥပဒေစနစ်ကိုပြင်ဆင်ခြင်းနဲ့ပေါ့နော်ဒါပေမဲ့အဲ့ဒီအိမ်မက်ကလည်းအရန်ကိုဝေဝါးလာတယ်နောက်ပြီးတော့ပို့ပြီးတော့စိုးတာကအဖြစ်ဖြစ်နဲ့အကြောင်းသားလည်းဖြစ်တဲ့အတွက်ဝင်ဝင်လည်းမရှိဘူးစားလည်းတင်လို့မရဘူးမိရလည်းမမှန်ဘူးဘာမှလုပ်လို့မရတဲ့အနေအထားမှရှိတယ်ပေါ့နော်ဒေါ်လာရင်းအတွက်ကိုလည်းကိုပါဝင်ခြင်းတလောက်ပါဝင်ခွင့်ကမရတော့ဘူးဖြစ်တယ်ပေါ့နော်အဲ့တော့ကိုရဲ့အိမ်မက်လည်းပြန်ပြီးတော့စပြီးတော့ကြိုးစားလို့ရအောင်တော်လန်ရင်းမှလည်းပို့ပြီးတော့ပါဝင်လို့ရအောင်ပေါ့နော်အဲ့လိုအတွင်းနဲ့ငါတနေရာကိုတော့ထွက်ပြီးတော့အဲ့ဒီဘက်မှာစူးစမ်းပြီးတော့ကိုယ်နိုင်ငံကိုပြန်ပြီးထောက်ပံ့ခြင်းနဲ့ဆိုပြီးတော့တွေးပြီးတော့ထွက်ဖို့ရအတွက်ကိုစပြီးပြင်ဆင်ခဲ့တာပေါ့နော
်စကိုင်းတိုင်းရွှေဘိုမြို့ဇာတိဖြစ်တဲ့မတ်မေသူထက်ဟာမန်လေးတက္ကသိုလ်မှာဥပဒေပညာကိုနှစ်သက်စွာသင်ယူခဲ့တာပါဥပဒေဒုတိယနှစ်မှာတင်ယူနေချိန်စစ်တပ်ကအာဏာသိမ်းလိုက်တော့လေသူ့ရဲ့ပညာရေးဆုံးခန်းတိုင်သွားလိမ့်မယ်လို့မတွေးခဲ့ဘူးလို့ဆိုပါတယ
်အဲအကြောင်းကိုလည်းအရင်သဘောကျတယ်ဘာသာရပ်ကိုလည်းအရင်သဘောကျတာဖြစ်တဲ့အတွက်ကြောင့်မလို့လုံးဝပြောင်းဖို့ရွှေ့ဖို့စိတ်ကူလည်းလုံးဝမရှိခဲ့ဘူးပေါ့နော်အဲ့ဒီမှာ2021မှာအာဏာသိမ်းတဲ့အချိန်မှာလည်းငါတို့နိုင်မှာငါတို့စူးစမ်းလို့ရတယ်ငါတို့အကုန်လုံးစူးစမ်းရင်ရတယ်ဆိုတဲ့စိတ်နဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တယ်
အခုအချိန်မှာတော့မတ်မေသူထက်ဟာအမေရိကန်ပြည်ထောင်စုကို2022ခုနှစ်မှာရောက်ရှိလာပြီးဝစ်စကွန်ဆင်ပြည်နယ်က Milwaukee Area Technical College မှာဥပဒေပညာသင်ယူခွင့်ရနေပါပြီ။ဘယ်အချိန်မှာပညာရေးကိုစိတ်အေးလက်အေးသင်ယူနိုင်မယ်ဆိုတာမသေချာတဲ့အခြေအနေကြောင့်ပြည်ပမှာပညာဆက်သင်မှုခက်ခက်ခဲခဲစူးစမ်းခဲ့ရတယ်လို့အမေရိကန်ကိုရောက်လာချိန်မှာလည်းလွယ်လွယ်ကူကူရပ်တည်နိုင်တာမဟုတ်ဘူးလို့သူကပြောပါတယ်။
အခုရောက်လာတဲ့အခါမှာလည်းမိဘကဆက်ပြီးတော့မထောက်ပံ့နိုင်ဘူးပေါ့နော်။ရှေးဘုံမှာဒိန်းမီရှုခံရတဲ့တဲမှာလည်းအင်ကားဆိုင်ကနေလည်းပါသွားတယ်။ရောက်ခရေကနေပြီးတော့စားစရိတ်နေစရိတ်အကြောင်းစရိတ်အကုန်လုံးကိုယ့်ကိုယ်တိုင်ဝင်ယူရတယ်။အခုဆိုရင်အလုံးနှလုံးလုပ်ရတယ်။ကျောင်းမှာတော့တရားဝင်လုပ်လို့ရတော့ကျောင်းမှာလည်းလုပ်တယ်။တခြားအပြင်လုပ်လဲရှာပြီးလုပ်ရတယ်ပေါ့နော်။ကျောင်းကလည်းအချိန်ပြည့်တက်ရတယ်ပေါ့နော်။ဘာသာရက်ကလည်းများတယ်။အဲ့လိုဆိုတော့တော်တော်လေးတော့ပင်ပန်းနေနားရလည်းလုံးဝမရှိဘူးဒါပေမဲ့ပြန်ပြီးတော့တွေးရတာဒီရောက်လာမှပဲကိုလှုပ်ချင်တဲ့အိမ်မက်အတွက်ကိုလည်းအကောင့်တဲပေါ်နိုင်မယ်ပြီးတော့ဒီရောက်ပြီးတဲ့နောက်ပိုင်းမှာမှတော်နိုင်ရေးကိုလည်းအများကြီးအများကြီးပို့ပြီးထောက်ပံ့နိုင်လာတယ်အဲ့ဒါကြောင့်မလို့အဲ့ဒါတွေဝယ်ပြန်တွေးပြီးတော့ပဲအပြင်ယူရတယ်ပေါ့နော
်ကိုနိုင်ငံမဟုတ်တဲ့နေရာမှာဆွေမျိုးမရှိပဲရုန်းကန်ရတဲ့အတွက်ပင်ပန်းခက်ခဲပြီးမဲ့ဘာမှမလုံနိုင်တဲ့အနေအထားကနေလုံနိုင်တာတွေရှိလာတယ်လို့လုတ်ခွင့်လဲရနေတာကိုတော့ကျင့်နေရတယ်လို့ဆိုပါတယ်။ဒါပေမဲ့မြမပြည်သူတွေရဲ့နာကျင်စိုးထိတ်ဖွယ်အနေအထားတွေကအခုအချိန်အထိသူ့ကိုခြောက်လှန့်နေသေးပဲလို့မတ်မေသူထက်ကပြောပါတယ
်။ဒီဘက်ကအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဥပဒေဆိုင်ရာဟာတွေကိုတူညီပြီးတော့ထောက်ပံ့ပြီးတော့လုပ်ပေးခြင်းနဲ့ပေါ့နော်။လောလောဆယ်ကတော့ရောက်ကြတဲ့ကတလားတစ်ခါဘောနော်အနည်းဆုံးငွေအားရောလူအားရောပေါ်ပါဝင်ပြက်အောင်စူးစမ်းပါတယ်စူးစမ်းပြီးတော့အဲ့လိုလုံးလိုက်လာတာကိုပဲကိုကိုကိုလည်းအဲနည်းနည်းတော့အဲနောက်ကျောလုံးမိရယ်ဘောနော်မြန်မာနိုင်ငံမှာနေကဆိုလို့ရှိရင်ကိုကဘာမှမလုံးနိုင်တော့တဲ့အနေအထားပေါ်ပါလို့လဲဆိုတော့ရှေ့ဘုံမှာဘုံပေါက်တာတွေတနက်ပြစ်တာတွေဆိုတော့အစမ်းမဟုတ်တော့ဘူးဘောနော်ဒီကိုရောက်လာတဲ့ထီတောင်မှာအတန်ကြေကြားလို့ရှိရင်စိတ်ကမတိစိတ်ကဖုံးပေါက်တယ်လို့တောင်မှထင်တယ်တနက်ပြစ်တာအဲ့လိုမျိုးပဲအမြဲတမ်းထင်နေတော့တာပေါ့နော်မျက်လုံးရှိမှာပဲရိုက်တာနှက်တာတွေကြားရတယ်အရန်ကိုစိတ်ထိခိုက်ပြီးတော့ရင်နာစရာကောင်းနေတာပေါ့နော
်အဲ့လိုစိတ်ထိခိုက်စရာတွေနဲ့အခက်ခဲတွေကိုကိုယ်တိုင်ခံစားပြီးတော့စိတ်ထက်ကြခဲ့ဘူးလားမို့မြမလူငယ်တွေကိုစိတ်ထက်မကြပါနဲ့လို့မပြောချင်တော့ဘူးလို့မတ်မေသူထက်ကပြောပါတယ် တနေ့ကျရင်ရောင်နေရောက်လာမှာပဲဆိုတဲ့စိတ်နဲ့သာလှုပ်ရှားရှိတာကိုဆက်လုပ်ကြဖို့သူကအားပေးတိုက်တွန်းပါတယ
်။စိတ်နဲ့မကြပါနဲ့လို့တော့မပြောချင်တော့ဘူးပေါ့နော်။ဘာလို့လဲဆိုတော့ကိုကိုတိုင်းကလည်းအာနာသိမ့်မှုအောင်မှာနှစ်နှစ်နေလာခဲ့တယ်။ငယ်ငယ်လေးကလေးကလည်းအာနာသိမ့်မှုရဲ့အကျိုးဆက်တွေကိုနားလည်ခဲ့တယ်သိခဲ့တယ်။အခုလည်းကိုကိုတိုင်းလည်းလူငယ်တစ်ယောက်အနေနဲ့အများကြီးခံစားခဲ့ရတယ်။အဲ့အတွက်အာတင်းထားပါလို့ပဲပြောချင်တယ်အာဒီဘက်ကနေပြီးတော့လဲလူငယ်တွေရောလူကြီးတွေရောအကုန်လုံးစူးစမ်းပြီးတော့အာကူညီပေးဖို့အကုန်လုံးဝိုင်းဝန်းပြီးတော့လုပ်ကိုင်နေကြတယ်အဲဒါကြောင့်မို့လို့အာတရားနဲ့တရားနဲ့ဖိမှပြီးတော့ပဲရတဲ့နေရာနေပြီးတော့ရတဲ့ resource တွေနဲ့ပဲလေးလာရင်သင်ယူရင်းနဲ့အာအဲ့လိုမျိုးပဲနေကြဖို့အတွက်ကိုအားပေးချင်တယ်အာရောင်နေကတော့ပြန်လာမယ်လို့လည်းထင်ပါတယ်။ရောင်နေပြန်လာအောင်လို့လည်းအားလုံးကစူးစမ်းနေကြတယ်လို့ပြောချင်ပါတယ်
။အခက်အခဲနဲ့ဘေးအန္တရာယ်တွေဝိုင်းရံနေတဲ့မြန်မာပြည်တွေကလူငယ်တွေရဲ့အနာဂတ်ဟာဝေဝါးလာပါတယ်။ဒါပေမဲ့မတ်မီသူထက်အပါအဝင်လူငယ်အများစုဟာစိတ်ပျက်စရာအခြေအနေကြီးတွေမှာရေစုံမျှောပြီးတော့မနေကြပဲကိုယ်စိတ်ဝင်စားရာကိုယ်အားတန်ရာနယ်ပယ်တွေမှာကိုယ်နိုင်သမျှကိုယ်စွမ်းဉာဏ်စွမ်းနဲ့ရှေ့ဆက်ဖို့စူးစမ်းနေကြပါတယ်။အဲ့ဒီလိုလမ်းရှာစူးစမ်းနေခြင်းကပဲလူငယ်ဘဝရဲ့အတိတ်ပဲဖြစ်တယ်လို့နိုင်ငံရဲ့အင်အားလည်းဖြစ်ပါတယ်ရှင်။